Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်မတ်လ4ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ရေဒီယိုကလည်း Light Meter 30.49 လိုက်လပ်ပြီး190ပြည် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ထမောင်သားမှာ
ဂါဇာအဖြစ်ခတ်ရစေးဆွေးနွေးဖို့အတွက် Hamas ကိုယ်စားလှယ်ဖွဲ့အီဂျစ်နိုင်ငံကိုရောက်ရှိနေပါတယ်။ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ10ရက်နေ့ကနေ3ရက်နေ့ထိတရုတ်နိုင်ငံတွင်မှဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ပါကစ္စတန်လွှတ်တော်ကနေပြီးတော့ရှာဘတ်ရှရက်ဖ်ကိုဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒနုနီနေမှာမဲပေးရွေးချယ်လိုက်ကြပါတယ
်။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်ထိုင်းနိုင်ငံထဲကိုခိုးဝင်မှုစ조사ကြတဲ့မြန်မာတွေကိုအရေးအတွက်အဖြစ်အများဆုံးအစုလိုက်ဖမ်းဆီးမိတဲ့သတင်းကိုလည်းကြားကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ကမ္ဘာမြေမှာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်ကပြောပြပါပ
ါ။ကာဇာအပြစ်ခတ်ရဆွေးရေးဆွေးနွေးဖို့အတွက် Hamas ကိုယ်စားလှယ်အဖွဲ့တို့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတနင်္ဂနွေနေ့မှာရောက်ရှိနေကြပါတယ်။ငါးလထဲရောက်လာပြီးဖြစ်တဲ့ဂါဇာဒေသထဲကစစ်ပွဲကိုတရင်ပန်းတဲ့ချီအပြည့်ရဆယ်နိုင်ရေးဆွေးနွေးပွဲကိုအစ္စရေးကိုယ်စားလှယ်တွေတက်ရောက်မလားဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး။တရင်6ပတ်ထိအပြည့်ခတ်ရဆယ်ဖို့အမေရိကန်ပြည်ထောင်စုရဲ့တိုက်တွန်းချက်ကိုအစ္စရေးဘက်ကသဘောတူထားသလိုဟာမတ်တို့ဘက်ကသဘောတူဖို့ပဲလိုပါတယ်လို့တော့ပြောပါတယ်။ပြည်ခဲ့တဲ့နိုမာလာတုန်းကတရင်တစ်ပတ်ကြာအပြည့်ရဆယ်ပြီးတော့နောက်ပိုင်းမှာတော့ဒါပထမဆုံးသဘောတူညီမှုတက်တန်းတုံနိုင်ရေးကြိုးပမ်းချက်လည်းဖြစ်ပါတယ်။အပြည့်ရရဲ့အဆိုပြချက်ထဲမှာတော့ Hamas တို့လက်ထဲကျန်နေသေးတဲ့ဒါဇင်နဲ့ချီတဲ့တစ္ဆက်ခံနဲ့ Israel တို့ဖန်ထားတဲ့ယာနဲ့ချီတဲ့ Palestine သားတွေနဲ့လဲလဲပေးရေးလဲပတ်ဝန်းမှာတယ်။ American အရာရှိတဦးကတော့အပြည့်ခတ်ရဆဲရေးဟာတူလန်ကြောင်းပေါ်ရောက်နေပြီးသဘောတူညီချက်မှုပေါင်းတရလဲချမှတ်ထားပါတယ်လို့သတင်းထောက်တွေကပြောပါတယ်။ဒါပေမဲ့လဲကယ်ရိုမြို့ကိုရောက်နေကြတဲ့ Hamas ကိုယ်စားလှယ်တဦးကတော့သဘောတူညီမှုတွေမရသေးဘူးလို့ Reuters သတင်းကိုပြောပါတယ်။ရုရှားရဲ့လူမဆန်ပဲရက်ဆက်ကြမ်းကြုတ်လာတဲ့လုပ်ရတိုင်းကိုတွန်းလှန်ကြဖို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။စနေနေ့ရုရှားရဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်ကမ်းမြို့အိုဒက်ဆာကနေလူနေအဆောက်အုံထိမှန်ပြီးနောက်တစ်နေ့မှာပဲတိုက်ဆုံသူအရေအတွက်တိုးလာချိန်မှာသမ္မတဇလန်စကီက X လူမှုကွန်ရက်မှာအဲဒီလိုရေးသားလိုက်တာပါ။ဒီတိုက်ခိုက်မှုကိုကြည့်ရင်ယူကရိန်းကိုထောက်ခံဖို့ဘလောက်ထောင်အရေးကြီးနေတယ်လဲဆိုတာပြသနေပါတယ်လို့လည်းပြောပါတယ်။ဒီစစ်ပွဲအောင်နိုင်မှာဖြစ်မယ်လို့လည်းရေးပါတယ်။အဲ့ဒီတိုက်ခိုက်မှုမှာကလေးငယ်သုံးဦးအပါအဝင်ဆယ်ဦးထက်မနည်းသေဆုံးခဲ့တာပါအပြစ်အစည်းပုံတွေအောက်ကနေကလေးငယ်ရဲ့ရုပ်အလောင်းတွေတည်ယူခဲ့ပြီးတဲ့နောက်မှာပဲယူကရိန်းကလေးငယ်တွေကိုစစ်ဖက်ပြစ်မှတ်တွေအဖြစ်ရုရှားကတမတ်လိုက်တာဖြစ်တယ်လို့လည်းသမ္မတဇလန်စကီးကပြောပါတယ်ရုရှားရဲ့အဲ့ဒီ drone နဲ့တိုက်ခိုက်မှုမှာအသက်3နှစ်သား8လသားနဲ့3လသားအရွယ်ကလေးငယ်သုံးဦးတို့သေဆုံးခဲ့ရတာပါပျောက်ဆုံးနေသူတွေရှိနေသေးတဲ့အတွက်သေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့လည်းဒေသန္တရတာဝန်ရှိသူတွေကပြောပါတယ်လာမယ့်5နှစ်အတွင်းအီရန်နိုင်ငံရဲ့နေစဉ်သဘာဝတန်ငွေထုတ်လုပ်မှုဟာကုဘမီတာ 3.3 ဘီလီယံအထိရောက်လာနိုင်မယ်လို့အီရန်စွမ်းအင်ဝန်ကြီးဂျာဗတ် OG ကသတင်းဌာနတွေမှာပြောဆိုခဲ့ကြောင်းအစိုးရကကြေထောက်နောက်ခံပေးထားတဲ့ Student News Network သတင်းဌာနကပြောပါတယ်လက်ရှိမှာတော့နေစဉ်ထုတ်လုပ်နေတဲ့တန်ငွေကကုဘမီတာ 3.39 ဘီလီယံရှိပါတယ်ကမ္ဘာစွမ်းအင်ကဏ္ဍမှာအီရန်ရဲ့အခန်းကဏ္ဍအရေးပါလာအောင်လို့ဓာတ်ငွေလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာဘီလီယံ80ရင်းနှီးမြှုပ်နှံသွားမယ်လို့လည်းအယ်ဂျီးရီးယားမှာကျင်းပတဲ့သတ္တမအချိန်မြောက်ဓာတ်ငွေတင်ပို့ရောင်းချတဲ့နိုင်ငံများ GECF ထိပ်သီးအစည်းအဝေးမှာဝန်ကြီးအိုဂျေကပြောဆိုသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာအီရန်အပေါ်တန်းခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တဲ့နောက်ပိုင်းအီရန်မှာပြည်ပရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးခဲ့ရပြီးတော့သူ့ရဲ့စွမ်းအင်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ရင်းကုမ္ပဏီတွေကအဓိကအားထားခဲ့ရတာပါလက်ရှိမှာတော့အီရန်ရဲ့ဓာတ်ငွေတွေကိုပြည်ရင်းမှာအဓိကရောင်းချနေရပြီးဓာတ်ငွေလောင်ကျွမ်းတာကြောင့်တွင်းထွက်ဓာတ်ငွေတွေဆုံးရှုံးနေရတာတွေလည်းရှိနေတယ်လို့ကျွမ်းကျင်သူတွေကနိုင်ငံပိုင်သတင်းမီဒီယာကိုပြောဆိုထားပါတယ်
တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်ရင်ပြပါရရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် ရှမ်းမြောက်ဒေသညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၃ရက်နေ့ကနေ၃ရက်နေ့အထိတရုတ်နိုင်ငံတွင်ဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။အတိမပြုတ်နိုင်သေးတဲ့သတင်းအရတော့အပြစ်ခတ်ရဆေးရေးအသေးစိတ်တွင်လည်းနှစ်ဖက်ကုံသွဲရေးကိစ္စတွေဆွေးနွေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုတချိန်ဆွေးနွေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတို့ကြားဟိုက်ကင်သဘောတူညီမှုဒါပေါ်တူညီချက်နဲ့အခုနှစ်ဆန်ဇန်နဝါရီလ17ရက်နေ့ကစလို့အပြစ်ခတ်ရဆေးရရရယူခဲ့ကြတာပါ။အဲ့ဒီနောက် MNDAA ကိုကွန့်ဒေတာမှာအပြစ်ရတော်တယ်လို့ဆိုပေမဲ့လို့ TNLA တအောင်းအဖွဲ့နဲ့ရှမ်းမြောက်ဒေတာတွေမှာတိုက်ပွဲတချို့ရှိခဲ့ပြီး AA ရခိုင်တပ်တော်နဲ့ဆိုရင်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအခုအချိန်ထိရှိနေတာပါ။ရခိုင်ပြည်နယ်မောင်းတော့နဲ့ပုံကျုံမြို့နယ်တွေမှာမတ်လ2ရက်နေ့အထိတိုက်ပွဲတွေရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့နှစ်ကုံပိုင်းကတိုက်ပွဲတွေဖြစ်ပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးအားလုံးရပ်လုံနေပါဖြစ်နေတာပါဖြစ်ခဲ့တဲ့ရပ်ပိုင်းတွေကတော့တရုတ်အစိုးရနဲ့ယူနန်ပြည်နယ်တာဝန်ရှိသူတချို့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနယ်စပ်ကုန်းသွယ်ရေးတွေပြန်ဖွင့်နိုင်ဖို့ဆွေးနွေးပြောဆိုမှုတွေရှိခဲ့ပါတယ်ပါကစ္စတန်လွှတ်တော်ကရှာဘတ်ရှာရစ်ကိုဝန်ကြီးချုပ်အဖြစ်တင်းငွေနေမှာမဲပေးရွေးချယ်လိုက်ကြပါတယ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတော့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တဲ့အချိန်မှာပဲအောက်လွတ်တော်ကအခုလိုမဲပေးရွေးချယ်လိုက်ကြတာပါဝန်ကြီးချုပ်အဖြစ်အရွေးခံရဖို့အောက်လွတ်တော်ကိုယ်စားလှယ်336ဦးထဲကထောက်ခံမဲ169မဲလိုအပ်ပြီးတော့နာဗတ်ရှာရစ်ထောက်ခံမဲ200မဲရခဲ့တာဖြစ်ပါတယ်အချင်းကျနေတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်းရဲ့ထောက်ခံမှုရထားတဲ့အတိုက်ခံအိုမာအယက်ကတော့62မဲသာရရှိခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အဖြစ်ရှာဘတ်ရှာရစ်ရွေးချယ်ခံရကြောင်းအလုပ်တော်ဥက္ကဋ္ဌအယာဆာဒီကကြေညာလိုက်တဲ့အခါမှာဝန်ကြီးချုပ်ဟောင်းအီမရာခန်းကိုထောက်ခံကြတဲ့လွှတ်တော်အမတ်တွေစီကကြဲလောင်တဲ့ကန့်ကွက်တမ်းတွေထွက်ပေါ်လာတာပါဖေဖော်ဝါရီလ10ရက်နေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲဟာရှာရစ်ရဲ့ PMLN ပါတီအပါအဝင်စစ်တပ်ကိုထောက်ခံတဲ့ပါတီတွေအသားရဖို့မဲမသမားမှုတွေအကြီးကျယ်ရှိခဲ့တယ်ဆိုပြီးတော့မစ္စတာခန်းကိုထောက်ခံခဲ့ကြတဲ့လွှတ်တော်အမတ်တွေကဆွဆွဲခဲ့ကြပါတယ်လူခဲတဲ့ဆနစ်ကပဟေလိဆန်ဆန်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 နဲ့အတူလိုက်ပါသွားတဲ့ခီးတွေရဲ့ဆွေမျိုးသားချင်းတွေကရှာဖွေမှုတွေထားလုပ်ပေးဖို့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ကြပါတယ်။လေရင်ပျောက်ဆုံးသွားတဲ့အကြောင်းရင်းကိုမသိဘဲလက်ရှိအချိန်ထိပူဆွေးနေကြတဲ့ဆွေမျိုးသားချင်းတွေကတောင်းဆိုကြတာပါ။ခီးတွေ239ဦးလိုက်ပါသွားတဲ့ MH370 လေရင်ဟာ2014ခုနှစ်မတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံပီကျင်းကိုအသွားလမ်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။MH370 လေယာဉ်ရှာဖွေကစေးလုံကဟာတေချောင်းပြန်တမှုတမိုင်းမှာတော့အကြီးကျယ်ဆုံးဖြစ်ခဲ့ပေမဲ့လို့ဒီကနေ့အထိအဲ့ဒီလေယာဉ်ကိုရှာမတွေ့သေးပါဘူးမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးကဈေးဝယ်စင်တာတခုအနေမှာပဲခီးတယ်ရဲ့ဆွေမျိုးသားချင်း900လောက်စုယုံပြီးတော့အောင်မေ့ဖွယ်နေကိုကျင်းပခဲ့ကြပါတယ်တယောက်လာသူအတော်များများရဲ့ဝမ်းနဲ့ပူဆွေးနေကြတာကိုလည်းတွေ့ရပါတယ်လီယန်နဲ့လိုက်ပါသွားခဲ့ကြတဲ့ခီးတယ်အရေးအတွက်အတိုင်းဖျောင်းတယ်ဖျောင်းတိုင်း239တိုင်းကိုထွန်းညှိခဲ့တာပါMH370 လေယာဉ်နဲ့လိုက်ပါသွားသူ3မုံ2ပုံလောက်ဟာတရုတ်နိုင်ငံသားတွေဖြစ်ပြီးတော့အောင်မေပွဲနေ့ကိုလျှောက်လာသူတွေထဲမှာတရုတ်နိုင်ငံကဆွေမျိုးသားချင်းတွေလည်းအများအပြားပါဝင်ပါတယ
်တင်းလာနေမနဲ့ထိတ်တန်းရောက်သတင်းတွေကိုနားလောင်ကအချင်းညာပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုကြားကြရတော့မှာပါထိုင်းမြန်မာနယ်စပ်ကက်ချနာပူရီခရိုင်မှာကုန်တွေကားနဲ့တက်ဆောင်လာတဲ့တရားမဝင်မြန်မာ94ယောက်ကိုထောင်ပါပုံမြို့နယ်တခွန်ရက်စစ်ဆေးရဲတပ်ဖွဲ့ကဒီကနေ့မတ်လ3ရက်နေ့မနေ့မှဖမ်းဆီးနိုင်ခဲ့တဲ့အကြောင်းကက်ချနာပူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။2024ခုနှစ်ထက်မှာရေအတွက်အများဆုံးစုလိုက်ပြုံလိုက်ဖမ်းမိထားတဲ့ဖြစ်ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကက်ချနာပူရီခရိုင်မှာကုန်တင်6ဘိန်းကားကြီးနဲ့တရားမဝင်မြန်မာ94ယောက်ကိုပွဲစားတွေကတဲဆောင်လာတာဖြစ်ပါတယ်။ကလေးလူကြီး90ကျော်လိုက်ပါလာတဲ့ကုန်တင်ကားကြီးကိုထောင်ပါဖို့မြို့နယ်သက်ခွန်ရဲစစ်ဆေးဂိတ်ကနေမတင်ငါလို့စစ်ဆေးရကနေဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးအလုသမားကြီးလှုပ်ရှားသူဦးမိုးကျူးကအခုလိုပြောပါတယ်။
အဲ့ဒါကတော့ထိုင်းနိုင်ငံအနောက်မြောက်ပိုင်းထိုင်းနဲ့မွန်ပြည်နယ်နယ်စပ်ဖြစ်တဲ့ကန်ချနာပူရီခရိုင်ထဲမှာတရားမဝင်မြန်မာ94ယောက်ကိုကန္တနာဘူရီခရိုင်၆ပါဘူးမြို့နယ်စစ်စီတပ်ဖွဲ့ရနေပြီးတော့မလ3ရက်နေ့နမက်တော်ကဖမ်းဆီးခဲ့တယ်ဆိုတဲ့ကြောင်းကျွန်တော်တင်ထုတ်ပြန်ထားတာရှိပါတယ်။အဲ့တော့သူတို့94ယောက်ကိုကန္တနာဘူရီခရိုင်၆ပါဘူးမြို့နယ်နေမိတ်ထဲမှာဘယ်လိုဖမ်းမိလာလဲဆိုတော့သူစီးလာတဲ့ ကုန်တင်ကားကိုမတင်ကားတဲ့အတွက်ကတနာပူဒီရေတက်ဖွဲ့ရနေတာစီစစ်စေးရာနေအခုလိုဖန်ဆန်းတာဖြစ်တယ်အဲကုန်တင်ရေပေါ်မှာအမျိုးသား60ရှိဦးအမျိုးသမီး32ဦးကလေးငယ်9ဦးစုစုပေါင်းတရားမဏ္ဍပ်မှာ94ဦးပါတယ်ကြီးကျက်ကပ်သွားနေကားပေါ်မှာလိုက်ပါလာကြတာဖြစ်တယ်အကြီးအကျယ်အများဆုံးအဖန်ခံရတဲ့တရားမဏ္ဍပ်စားချက်ကြောဝင်ရမှုတစ်ခုလို့အရင်ဆုံးပြောချင်ပါတယ်
သူတို့တွေဟာပွဲစားကိုဘန်းငွေ3000ခန့်မြန်မာငွေနဲ့ဆိုကျပ်ငွေ330လောက်ပေးပြီးထိုင်းမှာအလုပ်လုပ်ဖို့ထွက်လာခဲ့ကြတာပါသူတို့တွေကိုတဲဆောင်လာတဲ့ကုန်တင်ရင်မောင်းကတော့ထွက်ပြေးနေစေဖြစ်တယ်လို့လဲဆိုပါတယ
်သူတို့94ယောက်ကပွဲစားကိုတဦးကိုထိုင်းဘန်းငွေ2000နဲ့2000ခွဲနဲ့3000ပတ်ကြားပေးပြီးတော့ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကံကိုလာကြတာဖြစ်တယ်ကုန်တင်ရင်မောင်းကတော့ထပ်ပြီးလွမြောက်နေသေးတယ်ဖြစ်ပြီးတော့ရဲတပ်ဖွဲ့ကလည်းသူ့ကိုအပူရင်းလိုက်လံရှာဖွေခန်းကြီးနေတယ်
။ဟာရဲ့တရားမဝင်မြန်မာတွေကိုတော့လဝကဥပဒေနဲ့အရေးယူပြီးမြန်မာဘက်ကိုပြန်ပို့သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောပါတယ်။အလားတူမလတရနေ့ကလည်းတက်ခရိုင်ထပ်ဆောင်ရမြို့နယ်ထဲမှာပိကက်ကားတစ်စီးပေါ်မှာမြန်မာ12ဦးဖမ်းမိခဲ့တယ်လို့တတိချင်းနေကြလိုက်ပါလာတဲ့မြန်မာရှိဦးကိုလည်းဖေဖော်ဝါရီလ29ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်သည့်တရားဝင်အထောက်အထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း3,400,000ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300,000ကျော်ရှိနေပါတယ်။ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားမဝင်အထောက်အထားမရှိတဲ့မြန်မာတွေလည်းနှစ်တန်းကျော်လောက်ရှိမယ်ဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခံမှန်းထားပါတယ်အခုလိုမျိုးတရားမဝင်လမ်းတွေကနေလာရင်အဖမ်းခံရသူတွေကနှစ်စဉ်တောင်းကနန်းနဲ့ရှိနေပြီးကိုဗစ်ကပ်ဘေးကာလကတော့တစ်နှစ်ကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာ5000လောက်ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်ရှင
် VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ
်ခုတော့ပတ်စဉ်အစီအစဉ်လေးကိုတင်ပြပါတော့မယ်ထိုင်းနိုင်ငံကဦးစီးမဲ့လူသားချင်းစာနာမှုအကူအညီကိစ္စ NUG အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဲပူးပေါင်းဆောင်ရွက်ဖို့မြန်မာရေးလှုပ်ရှားသူတွေကထိုင်းလွှတ်တော်မှာတင်ပြခဲ့ကြပါတယ်မတ်လ2ရက်3ရက်နေ့အထိထိုင်းလွှတ်တော်မှာမြန်မာရေးဆွေးနွေးပွဲကိုလွှတ်တော်ရဲ့အမျိုးသားလုံခြုံရေးနယ်စပ်ရေးရာအမျိုးသားမဟာဗျူဟာနဲ့အမျိုးသားပြုပြင်ပြောင်းလဲရေးကော်မတီဥက္ကဋ္ဌ Rank Simon Rome ကဦးစီးပြုလုပ်ခဲ့တာပါဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ဒေါက်ခေယုံမာကိုမိုင်းအင်ဂျင်နီယာဆက်သွယ်မေးမြန်းထားပါတယ်
မကေအောင်မာ
ဟုတ်ကဲ့မမ
ဒီထိုင်းပါလီမန်မှာပေါ့နော်ထိုင်းလွှတ်တော်ထဲမှာမြန်မာအရေးဆွေးနွေးပွဲကျင်းပတဲ့အချိန်မှာဒီအထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စလည်းပါဝင်နေပေါ့လေဆိုတော့အဲ့ဒီအပိုင်းမှာအငင်းပွားပွဲရာဖြစ်နေတာကဒီထိုင်းကဟိုမြန်မာနိုင်ငံကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီလို့ပေးတဲ့နေရာမှာသူကမြန်မာစစ်တပ်ကနေတဆင့်သွားမယ်ပေါ့နော်မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့ထိုင်းနိုင်ငံခြားရေးဝန်ကြီးပြောသွားတဲ့ကိစ္စမှာတော်တော်လေးဝေဖန်ခံနေရတဲ့အချိန်ဖြစ်သွားတော့အခုဒီမြန်မာရေးဆွေးနွေးပွဲမှာပေါ့နော်အခုဒီထိုင်းကနေပြီးတော့သွားမယ်လူသားချင်းစာနာမှုကူညီဒီကဘယ်လိုအခြေအနေဖြစ်လာနိုင်မလဲရှင်
သူတို့ပြောတာကတော့မတ်လဆိုလို့ရှိရင်ပေါ့နော်ဒီဒီလပေါ့နော်မတ်လဆိုတော့ဒီလဖြစ်သွားပြီပေါ့ဆိုတော့လာမယ့်နှစ်ပတ်လောက်အတွင်းမှာကိုသူတို့ကပထမဆုံးအစမ်းအနေနဲ့လူ2000ကရင်မှာကရင်နယ်မှာကရင်ပြည်နယ်မှာရှိတဲ့လူ2000ကိုစပြီးတော့မှသူတို့ပေးမယ်လို့ပို့မယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အခုအားလုံးဝေဖန်နေတဲ့အတိုင်းမှာပဲအဓိကပြဿနာကသူတို့လုံမဲ့ရန်နေရာပုံစံကပုံစံမကျနေဘူးပေါ့နော်ပုံစံမကျနေဘူးဆိုတာဘယ်လိုမျိုးလဲဆိုတော့တစ်ကထိုင်းဆိုရအနေနဲ့ကဒီအကြမ်းဖက်မြန်မာဆဲအုပ်စုကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရတပ်ဖွဲ့သဘောထားပြီးတော့မှဒီကိစ္စကိုနှစ်နိုင်ငံသဘောတူညီမှုကိုဆဲအုပ်စုနဲ့သွားလို့ ဟုတ်တဲ့ပုံစံလိုမျိုးသွားလုပ်တဲ့ခါဖြစ်တယ်ပေါ့နော်အဲ့ဒီဟာကလည်းပြဿနာရှိတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာစေအုပ်စုမှာကတရားဝင်မှုမရှိနေဘူးလေနော်တိုင်းပြည်ရဲ့အာတရားဝင်အစိုးရမဟုတ်နေတဲ့ဒီလိုမျိုးအထူးသဖြင့်အကြမ်းဖက်မှုတွေကိုနိုင်ငံတကာအကြမ်းဖက်မှုတွေရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေကိုသွားပြီးတော့မှအာဒီလိုမျိုးအာပူပေါင်းဆောင်ရွက်မှုလုပ်တဲ့ကိစ္စကပထမဆုံးဒါကအရင်ဆုံးဟိုတရားဝင်မှုရရောဒီ morally ရရောမှားယွင်းတဲ့အချက်ပေါ့နောက်တစ်ခုကကျတော့လက်တွေ့မှားတဲ့အချက်ပေါ့လက်တွေ့မှားတဲ့အချက်ကဘာလဲဆိုတော့အခုဒီလူသားဆန္ဒအကူအညီဆိုတာကအရေးပေါ်လူသားဆန္ဒအကူအညီကိုပေးကြတယ်ဆိုတာကထိလွယ်ရှလွယ်အဖြစ်ဆုံးအနေအများဆုံးပေါ့နော်အနေကြရောက်မှုအများဆုံးခံနေရတဲ့ပြည်သူစီကိုပို့ရတဲ့ကိစ္စဆိုတော့အနေအများဆုံးကြောက်ခံနေရတဲ့ပြည်သူဆိုတာဘယ်သူလဲလို့မြန်မာနိုင်ငံမှာကြည့်လိုက်လို့ရှိရင်ဒီအကျန်းဖက်စေအုပ်စုကနေပြီးတော့မှဒီရွာမီရှိုးလို့ပြေးရတာနော်ဒီလက်နဲ့ကြီးချလက်နဲ့ပြက်လို့ပြေးရတာပြီးလို့ရှိရင်လေရင်ဘဝနေလေရင်ကနေဘုံကျဲလို့ပြေးရတာဒီအကျန်းဖက်မှုကိုဖန်တီးတဲ့စေအုပ်စုနဲ့တွားလုံနေတယ်ဆိုတဲ့ဥစ္စာကသူ့ရဲ့မှားယွင်းချက်ပေါ့နော်အဲ့ဒီမှာလိုအပ်ချက်လမ်းကြောင်းလွဲသွားပြီပေါ့ကျွန်တော်တို့ပြောတာလေပြီးတော့သူကဘယ်သူနဲ့လုံမှာလဲဆိုတော့ဒီထိုင်းဘက်ကနေပြီးတော့မှဟိုတရားရှိတယ်လीเนาะဟို friendship bridge ဆိုပြီးတော့မှထိုင်းနဲ့မြန်မာနဲ့ကြားကချစ်ချင်မှုတရားเนาะဒီတရားကနေဖြတ်ပြီးတော့မှထိုင်းဘက်ကနေပြီးတော့မှထိုင်းချက်ချင်နေရနေပြီးတော့မှပုပ်ပချမ်းကမြန်မာချက်ချင်နေကိုတရားပေါ်ကနေဖြတ်ပြီးတော့မှလူသားဆန္ဒအကူအညီကိုပေးမယ်ဆိုတော့အစီအစဉ်အခုကဆိုတော့ကျမတို့ကပြောတာကကြတနာအရင်ကြည့်တာကမြန်မာချက်ချင်နေဆိုတာက1996ကတည်းကနော်ဘိုးချုပ်တန်းရွှေခင်ပါတဲ့ကမြမချက်ချင်းကြီးဆိုတာကဒီစစ်အုပ်စုရဲ့ဖိနှိပ်ရေးနော်ပြည်သူကိုဖိနှိပ်ရေးနော်ဒီစစ်အာဏာရှင်ရဲ့ပြည်သူကိုဖိနှိပ်ရေးလုံခြုံရေးရန်ရယာအောက်ထဲကိုတွတ်သွင်းခံလိုက်ရတဲ့အုပ်စုအဖွဲ့ဖြစ်သွားပြီမြမချက်ချင်းကြီးကိုထိပ်ပိုင်းကနေအုပ်ချုပ်နေတာဒီနော်ဥဆောင်နေတာဒီတကယ်ဥဆောင်ရေး executive body ဒီစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်တပ်ဩဇာကံကြီးစစ်တပ်ဘက်ကလာတဲ့သူတွေဖြစ်နေတယ်ဆိုတော့ကျမတို့ဆွေးနွေးတာကဒီထိုင်းဆိုရအနေနဲ့ကအခုတော့သူတို့ခေါ်ရတော့ဒါဟိုpilot project ပေါ့ပထမဆုံးနမူနာစလုပ်တဲ့ဥစ္စာပေါ့ဒီ2000ကိုလာလာမဲ့နှစ်ပတ်လောက်မှပေးမယ်ဆိုတဲ့ကိစ္စဆိုတော့အဲ့ဒါကစလိုက်ပြီးဆိုတော့ကျမတို့ကအခုအဆိုပြုတာကပြန်ပြီးနောက်ဆုတ်ပေးပါเนาะပြန်နောက်ဆုတ်ပြီးတော့တကယ်တမ်းကထိုင်းဆိုရကတကယ်တမ်းပူပေါင်းဆောင်ရွက်တင်တာက NUG အမျိုးသားညီညွတ်ရေးအစိုးရပြီးွားလို့ရှိရင် KNU ပြီးွားလို့ရှိရင် KNPP ပြီးရင် IEC ခရဏီမှာဆိုရင်တို့မှာဒီဂျာကာလာအုပ်ချုပ်ရေးเนาะဂျာကာလာအစိုးရလွတ်တော်ရှိနေပြီဆိုတော့တို့မှာလိုအပ်ချက်တွေကိုထိုင်းနိုင်ငံဘက်ကနေဝိုင်းပြီးတော့မှအကူအညီဖြည့်ပေးလို့ရတယ်လို့ကုံသွေးရေးကိုလည်းသူတို့နဲ့ပဲတရားဝင်ပူးပေါင်းဆောင်ရွက်ပြီးတော့မှကုံသွေးရေးကိုဆက်လုပ်တယ်ဆိုလို့ရှိရင်2ဦးနှစ်ဖက်ပို့ပြီးတော့မှမှန်ကန်တဲ့လမ်းကြောင်းဖြစ်မယ်ဆိုတာမျိုးတော့အဆိုပြုခဲ့တာလို့ရှိတယ်ပေါ့နော်
ဒါဆိုလို့ရှိရင်အခုထိုင်းနိုင်ငံကဟိုတွားမဲ့ဒီလူသားချင်းစာနာမှုအကူအညီတွေကတကယ်တမ်းကျတော့သူကဒီနိုင်ငံပေါင်းစုံအလှရှင်တွေကပေးတဲ့မြန်မာနိုင်ငံတွေကပေးတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုသူကတာဝန်ယူပြီးတော့သူကနေတဆင့်သွားမဲ့သဘောလားဥမာအာဆီယံဆိုလို့ရှိရင်လေဒါလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမြန်မာနိုင်ငံအတွက်သူတို့စီစဉ်နေတာကြီးလည်းရှိတယ်အခုချိန်ထိမဖြစ်နိုင်သေးဘူးဆိုတော့လေနောက်အခုဆိုအမေရိကန်ဆိုရင်လေဒါသူတို့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးပေါ့အခုသူတို့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုသူတို့မြန်မာနိုင်ငံအတွက်ဦးစားပေးလှုပ်ဆောင်လာတယ်ဆိုတဲ့အကြောင်းရင်းတွေဖြစ်လာတဲ့အနေအထားတွေပေါ့ဘယ်လိုသုံးသပ်လဲရှင်
ဟုတ်ပါတယ်ဟိုရင်ကလေးကလည်းကျမတို့အခုချိန်ထိလည်းထိုင်းနယ်စပ်မှာဒုက္ခသည်စခန်း6ခုရှိတယ်လीเนาะအာဒီဒုက္ခသည်စခန်းนี่မှာလည်းဟိုရင်နှစ်ပေါင်း20 30တဲကလည်းအာထိုင်းနိုင်ငံအစိုးရကနေပြီးတော့မှဟိုစီမံဆောင်ရွက်ပေးတယ်ဆိုပေမဲ့လို့လမ်းဖွင့်ပေးတယ်အာဟိုလက်ခံပေးတယ်ဆိုပေမဲ့လို့တကယ်အကူအညီအာဗန္ဒာရေးပိုင်းဆိုင်ရာအကူအညီကတခြားနိုင်ငံတွေကနေပဲလာတာပဲပေါ့เนาะအမေရိကလား EU လားကနေဒါလားออสเตรเลียล่ะสัตว์ทะเพาะเนาะญี่ปุ่นล่ะสรอกအခုလေဒီထိုင်းကနေပြီးတော့မှလုံမဲ့လူသားဆန္ဒအကူအညီဆိုတဲ့ဥစ္စာကဟိုထိုင်းနိုင်ငံရဲ့အာဟိုနိုင်ငံတော်ဘတ်ဂျက်ထဲကနေတော့သူတို့လည်းမလုံနိုင်ပါဘူးပေါ့နော်ကျမတို့တိုင်းပြည်ကမြန်မာနိုင်ငံပြည်သူတွေရဲ့လိုအပ်ချက်ကဟိုဘတ်ချမ်း အဲနေဆက်ဟိုဘက်ချန်ကိုနိုင်ငံထဲမှာရောတို့နိုင်ငံထဲမှာရောက်နေတဲ့မြန်မာပြည်သူတွေရောလိုအပ်ချက်တွေအများကြီးရှိတယ်လေဆိုတော့တေချာကတို့ကနိုင်ငံတကာကဘန္ဒာကြီးအကူအညီနဲ့ပဲလိုအပ်မှာပဲဒါကြောင့်မလို့လက်ထိုင်နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကအမေရိကန်အမေရိကန်အမေရိကန်ကိုသွားပြီးတော့မှာခုနကဒီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပြီးတော့မှာဒီကိစ္စကိုသဘောတူညီအောင်တို့တိုက်တွန်းနိုင်လောက
က်လှုပ်ဆောင်မှုမှာဘာအတားဘာကြောင့်သူတို့အတားအဆီးဖြစ်နေရလဲဘာကြောင့်သူတို့မလုံနိုင်ဘူးလို့မြင်လဲရှင
်ကျွန်မမြင်တာတော့အစိုးရရေဆိုပြီးတော့မှဖြစ်လာတယ်ဆိုရင်သူတို့ကခုနကဒီဘယ်လိုခေါ်လဲအချုပ်ချာအာဏာနဲ့အုပ်ချုပ်ရေးရန်နေရာကိုကြည့်ပြီးတော့မှသူတို့ကထုံတန်းဆင်လာပုံစံကွက်ထရအတိုက်တွက်တယ်ပေါ့နော်ပြောချင်တာကနေပြီးတော့မှဘယ်သူထိုင်နေလဲနော်ဗီဇာကိုဘယ်သူကတုံးထူပေးလဲနော်ပြီးတော့ဝင်ကြီးဌာနဆိုတဲ့ဒီအဆောက်အအုံတွေပေါ့နော်တကယ်ကိုပြင်ပအဆောက်အအုံရ structure ရဝင်ကြီးဌာနတွေမှာဟာဘယ်သူတွေကDN တရားတွေကိုချုပ်ကင်ထားလဲဒါမျိုးတွေကိုသူတို့ကြည်တာဟုတ်ကြည်တဲ့ခါကျတော့ကျွန်တော်တို့ခေါ်ရတော့ state sovereignty state centric ပေါ့နော်ဒီ state sovereignty ရအချုပ်အခြာအာဏာကိုဘယ်လိုဘယ်သူကကင်ထားလဲဆိုတော့သူတို့ကတိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူနော်တိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူကဒါကိုဒီမြို့တော်ရဲ့အုပ်ချုပ်ရေးရန်တရားတွေကိုဘယ်သူကအုပ်စီးထားလဲဆိုတဲ့ဒါမျိုးကိုကြည်တယ်လीဆိုတော့သူတို့ဘက်ကအခုလောလောဆယ်သူတို့ဘက်ကအဖြေထုတ်ရမှာပေါ့နော်ကျွန်တော်တို့ကထိုင်းလွတ်တော်ကိုအဆိုပြုတာကထိုင်းဆိုရနဲ့တရားဆွေးနွေးပြီးတော့မှညှိနှိုင်းပေးပါနော်ထိုင်းနိုင်ငံရဲ့နော်စီးပွားရေးကုန်သွယ်ရေးဟာမြန်မာနိုင်ငံပြည်သူတွေနေဆက်မှာရှိတဲ့တိုင်းရင်းသားဒေသတိတိပြည်သူတွေအလုံးတွက်လည်းအရေးကြီးပါတယ်။ဒါကြောင့်မလို့နေဆက်တွေမှာနော်နေဆက်ကုန်သွယ်ရေးတွေအကုန်လုံးဟာအလားကရင်နီအုပ်ချုပ်ရေးရန်ရာတွေနဲ့နော်ဒီကုန်သွယ်ရေး policy တွေနဲ့ပူးပေါင်းဆောင်ရွက်လို့ရပါပြီပေါ့။အဲဒါကြောင့်မလို့ဟိုနေပြည်တော်မှာရှိနေတဲ့စေအုပ်စုစီကိုတွားတဲ့ဟာကိုမလုပ်တော့ဘဲနဲ့ဖျက်လိုက်ဖို့ပဲကျမတို့ကအဆိုပြုရပေါ့နော်။
ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲကိုဦးစီးကျင်းပတာကဒီလွတ်တော်မှာရှိတဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌပေါ့နော်ဆိုတော့ဒီလွတ်တော်အမတ်ကသူကအဲ့တော့ဦးစီးကျင်းပတာဆိုတော့မြမနိုင်ငံနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအမျိုးသားလုံခြုံရေးမှာပေါ့နော်ထိုင်းဘက်ကအဓိကသူတို့ဘာတွေဟိုစိုးရိမ်တာတွေပေါ့သူတို့အဓိကထားတဲ့အချက်တွေဘာတွေတွေ့ရလဲရှင
်သူတို့တေချာတာတော့လေဟိုနေဆက်လုံးချုံကြီးပေါ့နော်နေဆက်လုံးချုံကြီးလို့ပြောရတဲ့ခါမှာကျွန်တော်တို့သူတို့ဘက်ကနေမြင်ကြည့်လို့ရတာကဒီစစ်ပွဲတွေဖြစ်နေတဲ့ကိစ္စเนาะနောက်စစ်ပွဲဖြစ်တဲ့ခါမှာလည်းချင်းချင်းပြောရင်မစစ်အုပ်စုကဥမာလေချောင်းကိုအားကိုးတဲ့ခါမှာလေချောင်းနဲ့လာတဲ့ခါမှာနေဆက်ကတ်နေတဲ့နိုင်ငံတွေမှာသူတို့ရဲ့အမျိုးသားလုံးချုံကြီးနဲ့အချုပ်ချာအာဏာကိုလည်းထိခိုက်တယ်လीမြန်မာနိုင်ငံဘက်မှာဒီစေအုပ်စုအကြမ်းဖက်ခံရမှုကိုပြန်ပြီးတော့မှ defend လုပ်ရတဲ့เนาะပြန်ပြီးတော့ကာကွယ်ရတဲ့เนาะဒီတော်လှန်ရေးအင်အားစုတွေဘက်ကနေလက်တုံ့ပြန်ရတယ်တိုးတော်လည်းလည်းပြောချင်တာအနှစ်သာရအရာမှာတော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်တယ်စစ်ပွဲဖြစ်တယ်ဆိုတော့အဲ့ဒီစစ်ပွဲဒီအဲ့ဒီစစ်ပွဲရဲ့နောက်ဆက်တွဲအကျိုးနောက်ဆက်တွဲတက်ရောက်မှုတွေပေါ့နော်အဲ့ဒီတက်ရောက်မှုတွေကစစ်ရေးအရတက်ရောက်တာတွေရှိနိုင်တယ်ထိုင်းနိုင်ငံရောထိုင်းစစ်တပ်ကရောမြန်မာစစ်တပ်ရဲ့လူပဆန်မှုတွေယဉ်ကျေးမှုမရှိမှုတွေကိုသူတို့လည်းကောင်းကောင်းသိတယ်အဲ့တော့သူတို့ဘက်ကသူတို့နိုင်ငံရဲ့လုံခြုံရေးရကြည့်ရမယ့်ဟာတွေအများကြီးရှိတယ်နော်လူတွေဝင်လာလို့ပါလာမယ်နော်နောက်ဆက်တွဲစစ်ပွဲရေးလူမှုရေးပြဿနာတွေပြီးရင်စစ်တပ်ရဲ့အကြမ်းဖက်မှုတွေစစ်ရေးအကြမ်းဖက်မှုတွေကြောင့်မလို့သူတို့နိုင်ငံရဲ့အချုပ်အခြာအာဏာနယ်မြေနဲ့လုံခြုံရေးကိုထိခိုက်လာနိုင်တယ်ဒါတွေလည်းသူတို့ဘက်ကအများကြီးစဉ်းစားရတဲ့ဟာမျိုးရှိတယ်ဆိုတော့ကျွန်မမြင်တာတော့သူတို့ဘက်ကခြုံပြီးတော့မှခုနကစစ်ပိုင်းဆိုင်စစ်ဖက်ဆိုင်ရာအရာအချုပ်အခြာအာဏာလုံခြုံရေးလူသားဆိုင်ရာလုံခြုံရေးသူတို့နိုင်ငံရဲ့လူမှု fabric နော် social fabric နဲ့လူမှုအတိုင်းဝိုင်းပေါ်မှာထိခိုက်လာနိုင်တဲ့အနေအထားမျိုးတွေဒါမျိုးတွေကိုသူတို့စီမံခန့်ခွဲဖို့အတွက်တည်တည်ချာချာကိုသူတို့လေးလေးနက်နက်ကိုသူတို့တွေးပြီးတော့မှစီစဉ်မှုတွေလုပ်ဖို့တော်လုံနေပြီဆိုတော့ကျွန်တော်တို့မြင်ရတယ်
အဲ့တော့တစ်ဖက်မှာလည်းဟိုစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့ဒီလိုမြမကြီးကိုလောက်ရမလားဆိုပြီးတော့စစ်ကောင်စီကကန့်ကွက်တယ်ဖိအားပေးတာလည်းရှိတယ်ဒါပေမဲ့ထိုင်းလွတ်တော်ကလည်းဒီလိုအရင်နေ့ကပေါ့နော်ထိုင်းနဲ့မြန်မာအင်ဂျီချင်းဆက်ဆံရေးမှာဆော့ဆော့လို့တို့အရန်ကိုဂယုတဆိုင်ထားခဲ့ရအထူးသဖြင့်ထိုင်းစစ်တပ်အနေနဲ့လည်းမြန်မာစစ်တပ်နဲ့ဟိုအနီးကဆက်ဆံရေးတွေရှိနေတဲ့ကြားထဲကနေပြီးတော့ဒီလိုမြန်မာအရေးကိုပေါ့လေတို့တေးသေးချာလေးလေးနက်နက် ဟိုဆွေးနွေးဖို့လုပ်ခဲ့ရတဲ့လုပ်ရတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင
်။နောက်ပတ်ချုပ်ပိုင်းတော်နေခပ
်ဒီမိုကရေစီနိုင်ငံရဲ့ခုနကအချုပ်အခြာအာဏာပါဝါဘဲလန့်စ်မှာဥပဒေပြုရေးပေါ်လစီမိတ်လုပ်တဲ့ဥပဒေတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးအတွက်ကိုဥပဒေပြုကြရတယ်ဥပဒေပြုရေးလုပ်ဖို့အတွက်တာဝန်ရှိတဲ့လွှတ်တော်ကအမျိုးသားလုံခြုံရေးအတွက်နော်တာဝန်ယူရတဲ့ကော်မတီကဒီကိစ္စကိုကင်တွယ်ပြီးဆိုလို့ရှိရင်စစ်တပ်ဆိုတာကဥပဒေပြုပြီးတော့မှချပေးလိုက်တဲ့ဥစ္စာကိုအကောင့်ထဲပေါ်ပြီးတော့မှတိုင်းပြည်ကိုကာကွယ်ရတာလေအဲ့ဒါကဒီမိုကရေစီနိုင်ငံတွေရဲ့ဒီမိုကရေစီရဲ့အနှစ်သာရပဲထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာကျမတို့အာဏာသိမ်းတာကြီးခဏခဏသမိုင်းမှာဖြစ်ခဲ့တယ်ဆိုတာရှိတော်လေးပဲဒီမိုကရေစီအုတ်မြစ်ကခိုင်ထားပြီးသားတို့ကအဲ့အတွက်ကြောင့်မလို့အခုလိုမျိုးလွတ်တော်ရဲ့အမျိုးသားကာကွယ်ရေးအမျိုးသားလုံခြုံရေးကော်မတီကနေဥက္ကဋ္ဌကိုယ်တိုင်ဦးဆောင်ပြီးလုပ်တယ်ဆိုတော့ဒါဟာထိုင်းစစ်တပ်အနေနဲ့လည်းလွတ်တော်ကခေါ်ပြီးဆိုရင်တို့ကလာပြီးရှင်းပြရတာပဲကျမတို့နိုင်ငံလိုမဟုတ်ဘူးလေနော်အဲ့တော့လွတ်တော်ကခေါ်ပြီးဆိုရင်စစ်တပ်ဒီလေလာဟိုသူတို့ရဲ့ဗိုလ်ချုပ်တွေလည်းလာပြီးတော့မှဦးစီးစီးဦးစီးချုပ်တွေလည်းလာပြီးတော့မှချင်းပြပေးရတာပဲဆိုတော့ဒါဟာကျမတို့ဒီမိုကရေစီရဲ့အခြေခံအုတ်မြစ်တင်တဲ့အနှစ်သာရတွေထိုင်းမှာရှိနေတဲ့ဥစ္စာဒါကျမတို့အင်မတန်မှဟိုဘယ်လိုခေါ်မလဲမြန်မာနိုင်ငံရှေ့သွားတဲ့အခါမှာလည်းဒီလိုမျိုးအခြေခံအုတ်မြစ်မျိုးတွေကိုခိုင်အောင်လုပ်ဖို့ဆိုတော့ကျမတို့အတွက်ဟိုနမူနာယူဆရာကြီးလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့သူတို့ရဲ့အလေးထားမှုဟာကျမတို့နိုင်ငံဒီဖက်ဒရယ်ဒီမိုကရေစီပြဖို့အတွက်တိုက်ပွဲဝင်နေတာအတွက်ကိုနိုင်ငံရေးအရာရောကျွန်တော်တို့အတွက်အများကြီးအားထားစရာဖြစ်နေတယ်လို့ပဲကျွန်တော်ဆိုချင်ပါတယ
်။မိုင်းဂျန်နိုင်ငံဒီမိုကရေစီဆွေးနွေးခန်းမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းမှာလူငယ်တွေဟာစစ်မှုထမ်းရပါကိုရှောင်နိုင်ဖို့စ조사ကြတာတွေ့ရပါတယ်။တချို့ကတော့နိုင်ငံခြားကိုအလုံးရင်းနဲ့ထွက်ခွာလာကြပါတယ်ဒီဥပဒေဟာနိုင်ငံအတွက်စိုးရတဲ့အကျိုးဆက်တွေဖြစ်ပေါ်လာစေသလိုအချက်တဲတွေရှားကအခွင့်အလမ်းတွေလည်းဖြစ်ပေါ်စေနိုင်တဲ့အကြောင်းကိုကမ္ဘာမြတ်မီဒီယာမြင်ကွင်းကအလိမ္မာနဲ့အတူစောင့်ပါချင်းပြည်သွင်းနိုင်ငံတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေဟာအကြတဲကြကအခွင့်အလမ်းဖြစ်လာနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ဂျေဇူးမူးလို့တောင်ရှူစရာမရှိဘူးလို့ဟန်တာဗရီဦးဝင်းတင်ကပြောခဲ့ပူပါတယ်အဲ့ဒီစကားကြားရတော့စစ်တပ်ကိုဝေဖန်လိုက်တာများပြင်းထန်လွန်းလိုက်တာလို့ထင်ခဲ့ပူပါတယ်အလန်ဒီကောင်းဆောင်တခင်ဆိုးကြီးကလည်းမြန်မာစစ်တပ်ဟာတတိမမှန်ဘူးဖက်စစ်တတိပါလာတယ်တနေ့တိုင်းပြည်ကိုဒုက္ခပေးလိမ့်မယ်လို့အစိုးကြီးကလည်းမှတ်ချက်ပေးခဲ့ပူပါတယ်ဒီလိုပြောတာကြားရတော့အလန်ဒီကွန်မြူနစ်ကောင်းဆောင်ကြီးတောခုကောင်းဆောင်ကြီးစကားကအစွန်းရောက်လိုက်တာလို့စိတ်ထဲမှာဖြစ်ခဲ့မိပါတယ်ဒီနေ့ဒီအချိန်မှာတော့စစ်တပ်ဒုက္ခပေးတာကိုတိုင်းရင်းသားပြည်သူတွေနဖူးတွေဒူးတွေဆိုးရွားစွာတွေ့ကြုံခံစားနေကြရပါပြီစစ်တပ်ကပေးတဲ့ဒုက္ခကိုတိုင်းရင်းသားပြည်သူတွေလက်တလောရင်ဆိုင်ကြုံတွေ့နေရတာကတော့2024ဖေဖော်ဝါရီ10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေပဲဖြစ်ပါတယ
်စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပြည်သူတွေကြားမှာအထိတ်အလန့်ဖြစ်ခဲ့ရပါတယ်စစ်မှုထမ်းရမယ့်အရွယ်သားသမီးရှိတဲ့မိသားစုတိုင်းဟာစိုးရိမ်ပူပန်မှုတွေနဲ့ကြုံနေကြရပါတယ်ဒီဥပဒေကိုသဘောမတူသူလက်မခံနိုင်သူတွေဟာသားသမီးတွေစစ်မှုထမ်းရမှာကိုရှောင်နိုင်ဖို့ဤမျိုးစုံစ조사ကြတာတွေ့ရပါတယ်။ဒီလက်တစ်ခုကတော့သားသမီးတွေကိုနိုင်ငံခြားပို့ခြင်းပါပဲ။ဝင်ကြီးတက်နိုင်သူအဆက်အသွယ်ရှိသူ passport နိုင်ငံကူးလက်မှတ်ရှိသူတွေကလေးကြောင်းခရီးနဲ့အပေါ်လမ်းကထွက်ကြပြီးတော့အဲ့ဒီလိုအခြေအနေမပေးသူတွေကတော့အောက်လမ်းကနေနေဆက်ဖြတ်ကျော်ပြီးတော့အိမ်ရင်းချင်းနိုင်ငံတွေစီကိုထွက်ခွာကြပါတယ်။အပေါ်လမ်းကရောအောက်လမ်းကရောအများဆုံးထွက်ခွာကြတာကတော့ထိုင်းနိုင်ငံကိုပဲဖြစ်ပါတယ်။ပြည်သူစစ်မှုထမ်းဥပဒေကျင်းပပြီးနောက်မှာဗီဇာရရှိရေးအတွက်ရန်ကုန်ကထိုင်းတန်ရုံရှိမှာတိုးဝေတက်စီနေကြတာကိုမီဒီယာတွေမှာမြင်တွေ့နေရပါတယ်။အဖြစ်ကဘလောက်တောင်ဆိုသလဲဆိုရင်မန္တလေးမြို့က passport နိုင်ငံကူးလက်မှတ်ရုံးမှာ passport ရရှိရေးတိုးဝေကြရင်လူအုပ်ပြီလို့အမျိုးသမီးငယ်လက်ဦးသေဆုံးခဲ့ရတဲ့အထီးပါပဲ
။စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအပေါ်မြန်မာကမ္ဘာမီဒီယာတွေက ပြင်းပြင်းထန်ထန်ဝေဖန်ရေးသားခဲ့ကြတာတွေ့ရပါတယ်။အလားတူပါပဲအမေရိကန်ပြည်ထောင်စုဝါချင်တန် DC ခြေဆိုင် USIB လို့ခေါ်တဲ့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကလည်းသူ့ရဲ့အင်တာနက်စာမျက်နှာမှာမြန်မာစစ်ကောင်စီကိုကြမာငင်စေတဲ့ပြည်သူစစ်မှုထမ်းဥပဒေဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကို2024 February 26ရက်နေ့ကဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးကိုရေးသားသူကတော့ USIB ရဲ့ဧည့်ပညာရှင်နဲ့ Wilson Center မှာ Global Fellow ဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းဖြစ်ပါတယ်။အခုလိုစစ်ထဲမဝင်မနေရစစ်မှုထမ်းဥပဒေပြဋ္ဌာန်းတာဟာစောက်တရမရမတီးမငိမ်ဖြစ်နေတဲ့စစ်ကောင်စီရဲ့ပုံရိပ်ကိုပြသနေတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဆောင်းပါးရဲ့အစမှာ KIO ခေါင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်ကွန်မော်ရဲ့သဘောထားမှတ်ချက်နဲ့စထားပါတယ်။ဗိုလ်ချုပ်ကွန်မော်က2021 February 10ရက်နေ့ကညီကုန်းရဲ့အစဆိုရင်2024 February 10ရက်နေ့စတင်အာဏာတည်သောဥပဒေကညီကုန်းရဲ့အဆုံးသားလို့ဆိုရမှာပေါ့လို့ပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့ပါတယ်။ဒီစစ်မှုမထမ်းမနေရဥပဒေကြောင့်ဒေသတွင်းမတီးမငြိမ်ဖြစ်မှုကိုပိုမိုကြီးထွားလာစေပြီးတော့အိမ်နီးချင်းနိုင်ငံတွေကိုဝန်ထုတ်ဝန်ပိုးဖြစ်စေတယ်။မြန်မာနိုင်ငံတွင်းမှာသာမကဒေသတွင်းကိုပါဝရုံးသုံးကားနဲ့မတီးမငြိမ်ဖြစ်စေတဲ့အဓိကလက်သည်အဓိကဒီရခန်ဟာစစ်ကောင်စီဖြစ်တယ်ဆိုတာပိုမိုခိုင်မာလာစေတယ်လို့လည်းဆောင်းပါရှင်ရဲမျိုးဟင်းကရေးသားထားပါတယ်။ဒါအပြင်ဆောင်းပါရှင်ကပြည်သူစစ်မှုထမ်းဥပဒေရဲ့သမိုင်းကြောင်းကိုလည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေဟာပြည်သူစစ်မှုထမ်းဥပဒေကို1959နှစ်လောက်ကတည်းကစတင်စဉ်းစားခဲ့ကြတယ်။ဘာကြောင့်လဲဆိုတော့အိန္ဒိချင်းအင်အားကြီးနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ကကျူးကျော်လာခဲ့ရင်ဆိုတဲ့စိုးရိမ်ချက်ကြောင့်ဖြစ်တယ်။ဥပဒေမူကြမ်းကို1955ခုနှစ်မှာရေးဆွဲခဲ့ပြီး1958-1960အတွင်းဘူဂျိုကြီးနေဝဲအိမ်ဆောင်အစိုးရလက်ထက်မှာဥပဒေဖြစ်ပြဋ္ဌာန်းခဲ့တယ်။ဒီဥပဒေကိုအဓိကဥဆောင်ရေးဆွဲခဲ့သူကတော့ဘူဂျိုမောင်မောင်ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်
။ဘာကြောင့်ဒီဥပဒေပြဋ္ဌာန်းရလဲဆိုတာကိုလည်းဆောင်းပါးမှာရေးသားထားပါတယ်။အဓိကကတော့စစ်တပ်မှာလူဝင်အားရောနှဲလာလို့ဖြစ်ပါတယ်စစ်တပ်မှာအင်အား3သိန်းကနေ4သိန်းကျရှိတယ်လို့ခန့်မှန်းကြပေမဲ့သူ့အနေနဲ့ကတော့2021ခုနှစ်မတိုင်ခင်မှာအင်အား3သိန်းခွဲခန့်သာရှိပါတယ်2023ခုနှစ်တက်တုံညာလစ်ခေါ်စတင်ပြီးချိန်မှာတော့စစ်တပ်အင်အားဟာ3သိန်း3000ထက်မပိုနိုင်တော့ဘူးလို့ဆောင်းပါးရှင်ရဲမျိုးဟိတ်ကဆိုပါတယ်ဆောင်းပါးမှာပြည်သူစစ်မှုထမ်းဥပဒေကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုဖော်ပြရပါတော့လူငယ်တွေကိုတော်လှန်ရေးအင်အားစုတွေအဖြစ်စုဆောင်းပေးရရောက်စေပါလိမ့်မယ်စစ်တပ်တွေမှာညီညွတ်ရေးပြတ်ပြားစေနိုင်ပါတယ်လက်နက်ချအလင်းဝင်သူတွေဗတ်ပြောင်းသူတွေပုံများလာနိုင်ပါတယ်အတင်းအကျပ်စစ်တပ်ထဲဝင်စေတာဟာစိတ်ချယုံကြည်လို့မရတဲ့လက်အောက်ကဲတာရဲဘော်တွေသာရရှိစေမှာဖြစ်ပါတယ်။ဒီဥပဒေဟာပြည်သူတွေကိုပိုစိတ်ဒုက္ခရောက်စေပါတယ်။ဒေတာရင်းမတည်ကြည်မှုကိုပုံပုံဖြစ်ပေါ်စေပါတယ်။စစ်ကောင်စီကြာဆုံးခန်းကိုမြေပြေရောက်ဖို့တိုးပို့ပေးတဲ့ဥပဒေဖြစ်တယ်လို့ဆောင်းပါးရှင်ရဲမျိုးဟိတ်ကတုံ့သက်ထားပါတယ်
။အေယာဝတီသတင်းဌာနကလည်းပြည်သူစစ်မှုထမ်းဥပဒေပေါ်အမြင်ကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကစီးပွားရေးပါမောက္ခဒေါက်တာမင်းမင်းတော်ကိုဆက်သွယ်မေးမြန်းထားတဲ့ရုပ်သံသတင်းကို2024 February 15ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ဒေါက်တာမင်းမင်းတော်ကစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေဟာတန်းပေါင်းများစွာသောလူငယ်တွေကိုနိုင်ငံကနေနှင်ထုတ်သူလိုဖြစ်စေတာကြောင့်အလုသမားစည်းကွက်ကုန်ထုတ်လုံနိုင်စွာနဲ့လူသားအင်းမြစ်တွေမတီးမငြိမ်ဖြစ်ပြီးတိုင်းပြည်စီးပွားရေးထိခိုက်စေတယ်။ကုန်ထုတ်စွာကိုယော့နေစေနိုင်တာမို့ကုန်စည်နှုန်းတွေလည်းအခုတည်းပိုတက်လာနိုင်တယ်လို့ပြောကြားထားပါတယ်။ဒါ့ပြင်အစိုးရကအကောင်းလို့ဆိုနိုင်တာကတော့လူငယ်တွေဟာအခုရင်ဆိုင်နေရတဲ့အကြက်တဲကနေအခွင့်အလမ်းတွေကိုလည်းဖန်တီးနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်။အဲ့ဒါကတော့စစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအတင်းအကျပ်တကယ်လုပ်ခဲ့ရင်စစ်တပ်ထဲကအတွင်းသတင်းတွေရရှိနိုင်မယ်။PDF တွေကိုမတိုက်ပဲစစ်တပ်အပေါ်ပိုင်းကိုပြန်တိုက်မဲ့သူတွေလည်းဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်အခုဆင်နွှဲနေတဲ့ຫນွေဥတော်လန်ကြီးလွယ်လွယ်ကူကူနဲ့အောင်မြင်နိုင်မဲ့အခွင့်အလမ်းလို့လည်းမြင်မိတဲ့အကြောင်းပြောကြားသွားပါတယ်။ဒေါက်တာမင်းမင်းတော်ပြောသလိုပါပဲစစ်ကောင်စီအနေနဲ့ပြည်သူစစ်မှုထမ်းဥပဒေကိုအတင်းအကျပ်ကောင်တဲ့ဖော်ခဲ့ရင်လူငယ်တွေပြည်သူတွေဘယ်လိုတုံ့ပြန်ကြမလဲ။လူငယ်တွေဟာအကြက်တဲကိုအခွင့်အလမ်းဖြစ်အသုံးချနိုင်ကြမလားဆိုတာစိတ်ဝင်စားစရာကောင်းလာပါတယ်။ဗိုလ်ချုပ်ကွန်မော်ကတော့ ပြည်သူစစ်မှုထမ်းဥပဒေဟာစစ်ကောင်စီရဲ့ဏီကုံလို့ဆိုပါတယ်ခင်ဗျာ
။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်ပတ်စုများကိုဆက်လက်တင်ပြပါမယ်။စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ညာတည်ငြိမ်မှုနဲ့ပတ်သက်ပြီးအခုလိုသုံးသပ်ထားတာကိုနားဆင်ကြည့်ရှုကြအောင်ပါ။
အနာသိမှုအလွန်သုံးတဲ့အတွင်းစစ်ကောင်းဆောင်ဟာအုတ်ချုပ်ရည်ရန်တရားထိပ်ပိုင်းကိုအကြိမ်ကြိမ်ပြောင်းလဲနေခဲ့ပါတယ်။အခုဆိုရင်စစ်ကောင်းစီနဲ့အစိုးရဖွဲ့တွေမှပါဝင်မှုသူ152ဦးရှိနေပါပြီ။အဲ့ဒီအပြောင်းလဲတွေမှာစစ်ကောင်းစီဝင်ဝင်ကြီးနဲ့တိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေပါဝင်ပါတယ်။နေရာရွှေ့တာအနာပေးတာထုတ်ပယ်တာအသစ်ခန့်တာနဲ့ဝင်ကြီးဌာနခွဲတာစတာတွေဖြစ်ပါတယ်။သုံးနှစ်တာအတွင်းစစ်ကောင်စီကို၄ချိန်နဲ့အစိုးရဖွဲ့ကို၆ချိန်ပြင်ဆင်ဖွဲ့စည်းခဲ့ပါတယ်။စစ်ကောင်းဆောင်ရဲ့အုပ်ချုပ်ရေးရန်တရားဟာသုံးနှစ်ကြာတဲ့အထိမတည်ငြိမ်သေးတဲ့သဘောပါပဲ။စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားအပြောင်းလဲဟာဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တွေနဲ့ရှင်ရင်ဆန့်ကျင်တင်များခဲ့ပါတယ်။ဝင်းကြီးဖွဲ့ကို၃နှစ်အတွင်းမှာပဲ52ချိန်တိအပြောင်းလဲလုပ်ခဲ့ပြီးပါပြီ။ဒီထဲမှာပြည်တော်စုအစဉ်အဖွဲ့အစည်းတွေရဲ့ဥက္ကဋ္ဌတွေဒုတိယဝင်းကြီးတွေနဲ့တိုင်းနဲ့ပြည်နယ်ဝင်းကြီးချုပ်တွေကိုထည့်သွင်းမထားပါဘူး။ဦးသိန်းစိန်အစိုးရလက်ထက်မှာပထမ၃နှစ်တာအတွင်းအစိုးရအဖွဲ့ရဲ့အပြောင်းလဲက28ချိန်ရှိပါတယ်။ NLD အစိုးရလက်ထက်မှာတော့ပထမ၃နှစ်အတွင်းမှာ9ချိန်ပဲရှိခဲ့တာပါ။စစ်ကောင်းဆောင်ရဲ့အမြင့်ဆုံးအုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့စစ်ကောင်စီထဲမှာပါဝင်မှုသူ33ဦးရှိသွားပါပြီ။အာဏာသိမ်းချိန်ကနေအခုထိနေရာမြဲနေသေးတာကတော့10ဦးပဲရှိပါတယ်။အရသားတွေကပရိုမန်းကြီးမောင်နဲ့ဦးရွှေကျင်းတို့2ဦးပဲအဲ့ဒီ10ဦးထဲမှာပါတာပါ။နေရာမြဲနေတဲ့တခြားကောင်စီဝင်တွေကတော့စစ်ကောင်းဆောင်2ဦး၊ဗိုလ်ချုပ်ကြီး2ဦးနဲ့ဒုတိယဗိုလ်ချုပ်ကြီး2ဦးလို့ဖြစ်ပါတယ်။သူတို့တွေကတော့စစ်ကောင်းဆောင်ရဲ့ယုံကြည်ရတဲ့အတွင်းစီမှာရှိနေကြတာပါလက်ရှိမှာတော့စစ်ကောင်းစီကိုစစ်ဘက်ကကိုအရက်ဘက်ကကိုစုစုပေါင်း18ဦးနဲ့ဖွဲ့စည်းထားပါတယ်အာဏာသိမ်းမှုအလွန်သုံးနှစ်အတွင်းစစ်ကောင်းစီကနေဖယ်ရှားခံရရတဲ့ကောင်းစီဝင်15ဦးရှိပါပြီဖယ်ရှားခံရသူတွေထဲမှာဗိုလ်ချုပ်ကြီးတဦးနဲ့ဒုတိယဗိုလ်ချုပ်ကြီးနှစ်ဦးပါဝင်ပါတယ်။လေတပ်ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးမမောင်ကျော်ကိုအာဂရိကိစ္စတွေကြောင့်အနာပေးခံရပြီးတဲ့နောက်မှာကောင်စီဝင်အဖြစ်ဆက်ပြီးမတွေ့ရတော့ပါဘူး။ဒုတိယဗိုလ်ချုပ်ကြီးနှစ်ဦးဖြစ်တဲ့မိုးမြင့်ထွန်းနဲ့စိုးထွတ်တို့ကိုတော့ယာရုနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစီးပွားပြုလုပ်တယ်ဆိုပြီးထုတ်ပယ်ထောင်ချခဲ့ပါတယ်။ဒါအပြင်ဦးသိန်းညွန့်ဦးကမောင်ဆွေတို့အပါအဝင်အရက်သားကောင်စီဝင်12ဦးကိုလည်းအနာပေးခဲ့တာပါ။သူတို့ကတချို့တွေဟာစစ်ကောင်းဆောင်နဲ့သဘောထားကွဲလွဲခဲ့တာကြောင့်ပါပဲ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရုပ်သံရဲ့တင်ဆက်လာတဲ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဖောင်နိုင်ပါတယ်။အခုတော့လူမှုအမြင်တွေကိုဆက်ပြီးနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးသန်တော်ကျော်ကတင်ပြပြန်ကြားပေးထားပါတယ
်။ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။
ရှင်ကကျွန်တော်အသက်62နှစ်ရှိပါပြီ။ကျောင်းသားဘဝတွေက view ရဲ့သတင်းတွေကိုကြိုက်နှစ်တလို့နားဆင်လာတာ။အခုဆိုရင် 18 နှစ်ကျော်လောက်ရှိပါပြီ။ကျေးဇူးပါ view ရေ။နောက်နောက်လည်း view ရဲ့သတင်းမှန်သတင်းမြန်တွေကိုအချိန်နဲ့တပြေးညီတင်ဆက်နိုင်ပါစေ။ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့ညီလေးခေါ်အောင်ကိုလက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်နော်။စင်တော့ဆွေးရတော်ရခြင်းကလည်းအမြဲကြည့်ရှုပါတယ်။တရင်နားမထောင်ရရင်အိတ်မပြောပါဘူး။အလုတ်ထဲမှာဖုန်းမကင်ရတော့အလုတ်ကပြန်လာတော့ချက်ရပြုတ်ရနဲ့ညံ့နေမှာပဲ။ view အစီအစဉ်တွေကိုနားထောင်ဖြစ်တော့တယ်။အခုလိုမျိုးမအားတဲ့ကြားတွေကနေပြီးအစီအစဉ်မမှန်နားထောင်နေတဲ့သူတွေအတွက်ကြောင့်လို့အထူးကျေးဇူးတင်ပါတယ်။သူစားအောင်ဆိုတဲ့တော်ရရှင်ကတော့သတင်းသစ်လေးတွေရကျင်လို့ပါတယ်။နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ပါတယ်။ဟုတ်ကဲ့ပါ။မသူစားအောင်ရင်သတင်းသစ်တွေပုံမှန်ရယူခြင်းနဲ့ဆိုတော့ကျမတို့ VOA ကပေးပို့တဲ့ email သတင်းလွှာကိုလိုချင်တဲ့ဆိုပြီးကျမတို့စီကိုစာရေးပေးပါနော်။ email လေးကိုပို့ပေးလိုက်ပါ။ကျမတို့အဲ့လိုမျိုးနေ့စဉ်သတင်းလွှာလေးကိုပို့ပေးမှဖြစ်ပါတယ်။အဲ့မှာသတင်းကောင်းစင်တွေပါပြီးတော့အဲ့ကနေတဆင်သတင်းအကျယ်တဝင့်ပြန်ပြီးတော့ဖတ်လို့ရပါတယ်ရှင်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေတကတချင်းတစ်ပုတ်ကြိုက်လို့ပါဆိုပြီးတော့စာရေးပြီးတော့မေးလာတဲ့သောရရှင်ကတော့
အခုကျမတို့နေမှာဆိုတော့ပုံမှန်အားပေးနေပါတယ်ရှင် VOE Burmese အမျိုးသမီးခန္ဓာကနောက်ခံတချင်းကိုအရန်ကြိုက်လို့ပါတချင်းကောင်းစီလေးပြောပြလို့ရမလားရှင်ဒေါင်းလုံးဆွဲပြီးတော့နားထောင်လို့ရအောင်ပါဖြစ်နိုင်ရဲ့ email ကနေစာပြန်ပေးပါနော် radio တခါတလေ line မကောင်းလို့ပါ
ဟုတ်ကဲ့ပါဒီတော်ရရှင်ကအခုမှဒီဟာလေးမေးလာတာအရင်တော့ကကျမဖြေတာတွေမကြားလိုက်ဘူးထင်ပါတယ်နော်ဒီအမျိုးသမီးခန္ဓာရဲ့တခြင်းနဲ့ပတ်သက်ပြီးတော့တော်ရရှင်နေတော်တော်လေးကြိုက်ကြလို့ခဏခဏစာရေးမေးလာတာရှိပါတယ်ရှင်ဒီတခြင်းလေးကရုပ်တန်လွင့်အစီအစဉ်တွေထုတ်လို့ရေးအတွက်တည်တံ့ထုတ်ထားတဲ့တခြင်းဖြစ်ပါတယ်နော်အပြစ်မှာရှာပြီးတော့နားထောင်လို့ရတဲ့တခြင်းမျိုးမဟုတ်ပါဘူးရှင်ဒီတခြင်းလေးကိုလူတွေတော်တော်ကြိုက်ကြပြီးခဏခဏလာမေးတတ်ကြပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဆိုင်လာကြတဲ့တော်ရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအမြဲတမ်းရရှိပါရနော်ဒီထက်ကစာတွေကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်ဒီဘက်တော်ရရှင်တယောက်ကတော့မင်္ဂလာပါဗျာ view ကိုအမြဲတမ်းအားပေးနေပါတယ်အရင်ကအစာမရေဘူးပဲမြေ radio ကနေပြီးတော့အမြဲတမ်းနားဆင်အားပေးနေတာပါအခုတော့ရင်ဖွဲ့စရာလေးရှိလို့စာရေးလိုက်ပါရယ်နော်ဆိုတော့သရရှင်လူငယ်ဖြစ်ပါတယ်သူကကျေးဇူးပြုပြီးကျွန်တော်ရဲ့အကောင့်အလို့ဝက်ပေးထားပါတယ်ရွာငယ်နေကလူငယ်တူဖြစ်ပါတယ်ဆိုပြီးရေးလာပါတယ
်ကျွန်တော်တို့လူငယ်တွေဟာအကူအညီမဲ့နေတဲ့အခြေအနေတစ်ခုကိုရောက်နေတာပါကုရကေရမဲ့တဲ့ဘဝပါဗျာဘာလို့လဲဆိုရင်စကားစကားထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပါစစ်တပ်ရဲ့လုပ်ရည်တွေကြောင့်တိုင်းသားတယောက်အနေနဲ့ဆရာနာရှင်တွေကိုရွှေရှာမုန်းတီးနေပါတယ်ဆိုနေမှဒီဥပဒေကပြည်သူတွေရဲ့အနာဂတ်ကိုရည်ရွယ်ချက်ရှိရှိပျက်စီးလိုက်တာပါသူတို့ပြောတဲ့ပြည်သူစစ်မှုထမ်းဥပဒေမှာလူ73သန်းအကျုံးဝင်တယ်လို့ပြောပါတယ်ဒါကလုံးဝမဖြစ်နိုင်တဲ့အခြေအနေတစ်ခုပါစကားစားအာနာသိမ့်ပြီးတဲ့ကတည်လဲတည်ပြေးရင်ပြေးလူငယ်တွေလည်းတော်တော်ယော့သွားပါပြီဥမာပြောရရင်2019တုန်းကဆိုရင်ချင်းပြည်နယ်၊ကယားပြည်နယ်လိုမျိုးမှာတကောင်ကြီးကောက်ရမှာအကျုံးဝင်ခဲ့ပေမဲ့ဒီနေ့အခြေအနေမျိုးမှာတော့မဖြစ်နိုင်တော့ပါဘူး။ဒီလိုအခြေအနေမျိုးကလည်းမြန်မာနိုင်ငံအနှံ့မှာဖြစ်နေတာပါ။ဒါကြောင့်စကားစကားသူထိန်းချုပ်ထားတဲ့နေပြည်မာပိုလှုပ်လာနိုင်ပါလေ။အဲ့ဒီနေပြည်တွေမှာရှိတဲ့ပြည်သူတွေပို့ပြီးတော့ဆင်းရဲဒုက္ခရောက်နိုင်ပါလေ။စကားစားပြောတဲ့24လဒါမှမဟုတ်9နှစ်အမှုထမ်းရမယ်ဆိုတဲ့ဥပဒေဟာလည်းယုံလို့မရပါဘူး။ဦးရေကိုလိုသလိုပြင်နေတဲ့စစ်ကောင်စီကတထက်လူရောက်သွားတာနဲ့ပြန်ထွက်မရတာတွေမျိုးဖြစ်လာနိုင်ပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေရဲ့အနာဂတ်တွေကိုကယ်တင်ပေးဖို့ VOA ကနေတဆင့်ကုလသမဂ္ဂကိုရောမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကိုရောပြောပေးပါလို့ဘဝတူလူငယ်တွေရဲ့ကိုယ်စားကျွန်တော်ကအတနာခံတောင်းဆိုလိုက်ပါတယ်ဗျာ
ဒါကမြန်မာနိုင်ငံမှာအကောင့်ထဲပေါ်ရမယ်ဆိုတဲ့ဒီအစ်မှုထမ်းရမယ်ဆိုတဲ့ဥပဒေနဲ့ပတ်သက်ပြီးတီတော်ရရှင်ရေးလာတာပါပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာတဲ့စာတွေကိုဖော်ပြပေးသွားပါရနော်အဲ့လိုမျိုးစစ်မှုထမ်းရမယ်ဆိုတဲ့ကြေညာချက်ထုတ်ပြီးတဲ့ကတော်ရရှင်တွေလည်းဒီကိစ္စပေါ်မှာအထူးအာရုံစိုက်နေကြပြီးတော့အားလုံးနဲ့ကြောက်တဲ့တကြဖြစ်နေကြတာဖြစ်ပါတယ်ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့ဆက်ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဗ ဖြူဝိုင်းတော်သူဝိုင်းတော်သားတွေအလုံးကျမ်းမာရှင်နေကြပါစေ။ဒါဒုတိယကျင်းစာရေးတာပါဆိုရရေးလာတဲ့သောရရှင်။မြန်မာနိုင်ငံကဒုက္ခတွေကိုတွေးရတာနဲ့ထိုင်ကြည့်နေတဲ့နှလုံးသားမဲ့တဲ့ကဘာကြီးမှာနေထိုင်နေရပါတယ်ဆိုပြီးတော့သူရဲ့ထင်မြင်ချက်ကိုရေးလာပါတယ်။
အွန်လိုင်းပေါ်မှာဗီဒီယိုဖိုင်လေးတစ်ခုကြည့်လိုက်ရပါတယ်။လူစီကားတဲ့ကမ်းခြေတစ်ခုမှာသမီးကြီးစားဖြစ်ရန်တူတဲ့အတွက်တွေမှာကောင်လေးရဲ့ကောင်မလေးကိုမတရားနှိပ်စက်ညှဉ်းပန်းနိုင်ကျင့်နေတာကြည့်လို့အမြင်မတော်ပါဘူး။အဲ့ဒါကိုဘေးမှာရက်ကြည့်နေတဲ့သူတွေကနင်းနေမှဝေရောက်ခံတားတာကိုမတွေ့ရပါဘူး။အဲ့ဒီဗီဒီယိုကြည့်ပြီးတော့တော်တော်လေးစိတ်မကောင်းဖြစ်ရပါလေ။အော်လူတွေခံစားချက်မဲ့တဲ့နှလုံးသားမရှိတဲ့တာဝန်ယူလို့စိတ်မရှိတဲ့သူတွေပါလားလို့တွေးမိပါလေ။ကျွန်တော်တို့မြန်မာပြည်မှာလဲစစ်ကောင်စီကလက်နက်အားကိုးနဲ့ကုနိုင်ငံသားတွေကိုမျိုးမျိုးညှဉ်းပန်းနှိပ်စက်နိုင်တဲ့စီးနှင်းပြုနေတာတွေရဲရွာတွေကိုမီးလောင်တိုက်သွင်းနေတာတွေအရှင်လက်လက်မီးရှို့တက်နေတာတွေအဆိုးဆုံးကတော့တပရင်လက်ရက်ကုန်စာတင်ကြောင်းလိုနောက်ပြီးခဲ့တဲ့နေ့ကမှလေကြောင်းတက်ခဲမှုလုပ်ခဲ့တဲ့ဒမော့ဆိုကစာတင်ကြောင်းတွေလိုပညာသင်ကြားနေတဲ့အဖြစ်မဲ့ကလေးငယ်တွေကိုအညိုကြီးတက်ဖြတ်နေတာတွေကို globalization လို့ခေါ်တဲ့ကမ္ဘာအတိုင်းအဝန်းကြီးကကြားနေမြင်နေသိနေပါရဲ့နဲ့ခံစားချက်မဲ့တဲ့နှလုံးသားနဲ့တာဝန်ယူလို့စိတ်ကင်းမဲ့စွာနဲ့ကြည်နေနိုင်ရတာအဟောပြီးပါရဲ့ဗျာ။ကဘာကြီးကနှလုံးသားမရှိတဲ့ကဘာကြီးမျိုးဖြစ်သွားပြီလားလို့ရှင်နာနာနဲ့မေးလိုက်ချင်ပါတယ်။ကြောက်ခင်မှာနေနေရလို့အကောင့်အမည်လေးတော့မဖော်ပြစီချင်ပါဘူး။ကျေးဇူးပါပြီဟိုရေး။
ကြောက်ခင်မှာနေရလို့အကောင့်နံပါတ်လေးမဖော်ပြစီချင်ပါတဲ့။ဒါမှလည်းရွာငယ်နေကလူငယ်တူလို့တော့ရေးလာတာပါနော်။ဒီတော့ရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာကဘာကြောင့်ဘာမှဝင်ပြီးလောက်ကိုင်းပေးလို့မရတာလဲဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုမကြေမနက်ဖွင့်ဟလာတာပါ။တရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေနေရတဲ့မကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သတို့ရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ရေးသားပြပို့လာတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ review ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။ Thoro ရှင်နေအားလုံးလေးရနေရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအမျိုးသမီးတွေပထမဦးဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးတီးပွဲတော်ကိုဖျားချောင်းတစ်ခုမှာချင်းပါခဲ့ပါတယ်။ခရိုအေးရှားနိုင်ငံသူကတော့ရေခဲပြင်အောက်မီတာအနက်140ကိုစံချိန်တင်ရင်ကုန်ခဲ့ပါတယ်။ဒီသတင်းလေးတွေကိုကိုငင်းချမ်းနဲ့မခင်ဖြူရီတို့ကတင်ဆက်ထားတာပ
ါ။ဂျပန်နိုင်ငံမှာ1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးတီးပွဲတော်ကိုဖျားချောင်းထူမှကျင်းပခဲ့ပါတယ်။ဒါဟာဂျပန်နိုင်ငံအတွင်းကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်လို့ပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံအနေနဲ့ပိုင်းမှာရှိတဲ့ ကိုနိုမီယာဖျားကျောင်းမှာကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့ခုနှစ်ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလိုနီပွဲတော်လို့နာမည်ပေးချပေမဲ့လို့အမျိုးသမီးတွေကရိုးရာဝစ်စုံတွေကိုပဲဝစ်ဆင်ချပြီးအမျိုးသားတွေကနိုင်ငံပိုင်းလေးတွေဝစ်ဆင်ချတာပါဒီပွဲတော်မှာအမျိုးသမီးတွေအနေနဲ့ဘွားဘင်တွေကိုထမ်းလာပြီးဖျားကျောင်းကိုလူဒန်းခဲ့ကြပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူတိုင်ဝမ်ကလက်ခံချတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လှုပ်ပြီးမကောင်းဆိုးဝါးကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူး။အဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖျားချောင်းကဘုန်းကြီးတစ်ပါးကပြောဆိုခဲ့ပါတယ်ရှင
်။ခရိုအေးရှားနိုင်ငံသူဗလက်တီနာကဖိုလာဟာရေခဲပြင်အောင်မီတာအနက်140အထိဘာအထောက်အကူမှမပါဘဲအလွတ်ရင်ငုပ်ပြီးဂင်းနစ်ကမ္ဘာအမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်။ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်ဘူးမပါပဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂိုဒီအရီဆာဗဲလာရေကန်ကြီးရဲ့အောက်ခြေကိုငုပ်ခဲ့တာပါသူရေငုပ်တဲ့အချိန်မှာရေရဲ့အပူချိန်က 3°C ပဲရှိပြီးတော့နှင်းတွေကကျနေတာပါရေငုပ်ချိန်1မိနစ်စက္ကန့်40ကြာခဲ့ပြီးသူ့ရဲ့နှလုံးခုန်နှုန်းက1မိနစ်ကိုအချက်50အထိရော့ကျသွားခဲ့တာပါသူဟာ2018ခုနှစ်ကဂျပန်နိုင်ငံသူယိုဆူကိုအူဇီကီက126မီတာရေငုပ်ပြီးတင်ထားတဲ့ဆန်ချိန်ကိုချိုးနိုင်လိုက်တာပါနောက်တရက်မှာပဲရေရက်နှစ်ခုနဲ့အနက်မီတာ80ကျော်အလွတ်ရင်ငုပ်ပြီးစံချိန်သစ်တင်ခဲ့ပါတယ်ဆာဘီယာနိုင်ငံဘဲလ်ဂိတ်မြို့တော်မှာဇူလိုင်လတည်းကျင်းပမဲ့ကမ္ဘာအလွတ်ရင်ငုပ်ပြိုင်ပွဲမှာလည်းသူဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ရင်းနှီးနိုင်ငံမှာလေကွင်းနဲ့လွတ်ချတဲ့ကမ္ဘာအကြီးဆုံးနိုင်ငံစီးရေးပကြီးပုံလူကြီးတစ်ခုဖန်တီးလိုက်ပါတယ်အရှိ21မီတာအကျယ် 1.84 မီတာရှိတဲ့လေကိုနိုင်ရန်ကြီးဟာဘရက်စီကန်မှာစိုက်ကတ်ထားတဲ့တမိုင်းဝင် Notre Dame de Rouen ကိုတင်မောပုံတူကိုဖန်တီးထားတာပါတမိုင်းဝင်တင်မောကြီးကိုပြန်လည်ပြုပြင်ဖို့အတွက်ရန်ပုံကြီးရှာခဲ့ကြတာဖြစ်ပြီးတင်မောပြုပြင်ဖို့အတွက်ယူရို2သိန်းခွဲကျမယ်လို့လည်းခန့်မှန်းထားပါတယ်ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကတရားဝင်အကြီးဆုံးအဖြစ်အတိအမှတ်မပြုသေးပေမဲ့လို့လေကိုတုံးပေါင်း2သိန်းခွဲသုံးပြီးဖန်တီးထားတဲ့ဒီပုံကြီးကိုဂင်းနစ်အဖွဲ့ရဲ့အတိမတ်ပြုခံရဖို့လိုအပ်တဲ့ချက်ပုံတွေအချက်အလက်သက်သေခံချက်တွေကိုပေးပို့သွားမှာဖြစ်တယ်လို့ဒီပွဲကိုစီစဉ်ခဲ့သူတွေကပြောပါရယ်။ဒါမဲ့ဒီဖန်တီးထားတဲ့သင်္ဘောပုံတွေကိုဂင်းနစ်အဖွဲ့ကတရားဝင်မှတ်တမ်းတင်နိုင်အောင်ဂင်းနစ်အဖွဲ့ကနေလာရောက်အတိမတ်ပြုပေးဖို့ဖိတ်ခေါ်မယ်ဆိုရင်ယူရို1000ခွဲကုန်ကြမှာဖြစ်လို့ဒီငွေကိုသင်္ဘောပြုပေးရမှာပဲသုံးစွဲဖို့အတွက်ဆုံးဖြတ်ခဲ့ပါရယ်ရှင်။
တရုတ်နိုင်ငံမှာလာမစိပဲမွေးဖွားလာတဲ့ကမ္ဘာအသေးငယ်ဆုံးကလေးငယ်တယောက်ရဲ့မွေးရပါလဲမျိုးခြုံရင်းချက်တစ်ခုကိုရှန်ဟိုင်းမြို့ရှင်ဝါဆေးရုံမှာအောင်အောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့ပါတယ်။စံစည်းလောက်ပဲရှိတဲ့တိုရာကိုစကုပ်လေချောင်းနဲ့ရင်ကောင်းကိုကြည့်နိုင်တဲ့ပိုက်ကလေးကိုသုံးပြီးလာမပြည့်ပဲမွေးဖွားလာတဲ့ကလေးငယ်တဦးကိုအောင်အောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့တာပါ။ဒီအမျိုးသားကလေးငယ်ရဲ့လေချောင်းအနောက်ကအစာရည်ပြွန်ဟာအောက်ဖက်ကအစာရည်ပြွန်နဲ့ချိတ်ဆက်မှုမရှိတာကြောင့်ဒါကိုပြုပြင်ဖို့အတွက်ခွဲစိတ်မှုလုပ်ခဲ့ရတာပါဒီလိုချိတ်ဆက်မှုမရှိတဲ့အတွက်နှုတ်ရည်ဟာအစာအိမ်စီကိုတေချာမရောက်နိုင်ပါဘူးဒီကလေးငယ်ဟာကိုဝင်32ပတ်မှမွေးဖွားလာခဲ့တာဖြစ်ပြီးတော့အလေးချိန် 1.2 ပေါင်နဲ့ခန္ဓာကိုယ်အလျားတစ်ဘီအောက်မှာပဲရှိတာပါပုံမှန်လားစီတဲ့ကလေးငယ်တွေမှာခွဲစိတ်မှုအနည်းဆုံးဖြစ်တဲ့တိုရာကိုစကုပ်ကိုသုံးပြီးကုသပေးနိုင်ပေမဲ့လည်းလာမစိတဲ့ကလေးတွေကိုတော့အရင်နည်းတွေအရာဆိုရင်ခန္ဓာကိုယ်ကိုခွဲစိတ်ဖွင့်ထုတ်ပြီးမှကုသနိုင်တာပါဒါပေမဲ့လည်းအခုကလေးကိုတော့ခွဲစိတ်မှုအနည်းဆုံးနည်းငယ်မိနစ်90အတွင်းကုသပေးနိုင်ခဲ့တာပါအခုအချိန်မှာတော့ဒီကလေးအနေနဲ့နေကောင်းကျန်းမာလာနေပြီးအလေးချိန်9ပေါင်နီးပါးအထိရှိနေပါပြီခင်ဗျာ
သူတို့ကြာကြာတဲ့တဲ့လေးတွေကိုကြောက်ရတာဖြစ်ပါတယ် VOA ရုပ်သားကဆက်လက်အသံလွှင့်နေတာပ
ါအမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာလုံးကျွေးရေးအခင်းကျင်းသစ်မှာအမေရိကန်ပြည်ထောင်စုအနေနဲ့မိမိကိုယ်တိုင်နဲ့မိမိရဲ့မဟာမိတ်နိုင်ငံတွေလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်စိန်ခေါ်ချက်တွေရဲ့ရန်ကနေကာဝယ်နိုင်ရေးအတွက်စံတက်တီထွင်မှုနဲ့တူဥဆောင်တဲ့အခန်းကဏ္ဍမှာရှိဖို့လိုအပ်ကြောင်းလက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဘော်နီဂျန်ကင်စ်ကကွန်ဂရက်လွှတ်တော်ရှေ့မှာထွက်ဆိုတင်ပြခဲ့ပါတယ်ဒီစိန်ခေါ်ချက်တွေထဲမှာ Russia ကယူကရိန်းကိုအလုံးစုံကျူးကျော်ဝင်ရောက်တာ၊ Taiwan ပေါ်တက်ရောက်နေတဲ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ PR တွေ၊ Israel နိုင်ငံအနေနဲ့ Hamas အကြမ်းဖက်မှုတံကနေမိမိကိုယ်ကိုခုခံကာကွယ်နေတာကြောင့်ဖြစ်ပေါ်လာတဲ့အရှိအလေပိုင်းဒေသကပြည်ပခါတွေ၊ယမန်နိုင်ငံက Houthi အဖွဲ့ကကုန်သွယ်စီးပွားသင်္ဘောတွေကိုတိုက်ခိုက်နေတာနဲ့ရုရှား၊မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကြားပုံမနှဆိုင်လာတဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်။လက်ထောက်ဝန်ကြီး Jan Gans ကအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိနဲ့အနာဂတ်မှာပေါ်ပေါက်လာနိုင်တဲ့ခြိမ်းခြောက်မှုတွေကိုတုံ့ပြန်နေကြောင်းအခုလိုပြောပါရစေ
။ This administration has secured allied unity to
ရုရှားနိုင်ငံကသဘောတူစာချုပ်ကနေနှုတ်ထွက်မှုကိုတုံ့ပြန်တဲ့အနေနဲ့ဥရောပရှိသမဲ့ရိုးကျလက်နက်ကိုင်တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်ကိုဆိုင်းငံ့ထားပြီးမဟာမိတ်နိုင်ငံတွေရဲ့စီးလုံးညီညွတ်စွာထောက်ခံမှုနဲ့အတူရယူနိုင်ခဲ့ပါတယ်။ချက်အားမြင့်ဓာတ်ရိုက်အသက်အဆင့်လုံနိုင်တဲ့ဂျိုရီခွင်းဒုံးကျည်စမ်းသပ်မှုတွေမပြုလုပ်ဖို့နဲ့ဓာတ်ရောင်ကြီးသုံးလက်နက်တွေအသုံးမပြုရေးနိုင်ငံတွေကိုတောင်းဆိုထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အဆိုပြုပြီးအတည်ပြုနိုင်ခဲ့ပါတယ်။ဒါအပြင်ဉာဏ်ရည်ထုနည်းပညာကိုစစ်ဘက်ဆိုင်ရာအသုံးချမှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိတဲ့လုံထုံးလုံနည်းတွေအတိမတ်ပြုလိုက်နိုင်ရေးမှာလည်းနိုင်ငံတကာကိုအမေရိကန်ပြည်ထောင်စုကဦးဆောင်နိုင်ခဲ့သလိုအမေရိကန်ဓာတုလက်နက်တွေတူလောင်ထားရှိမှုကိုလည်းရှင်းလင်းနိုင်ခဲ့ပြီးတော့အစုလိုက်အပြုံလိုက်တည်ကျပျက်စီးနိုင်ကြောင်းသတ်မှတ်ထားတဲ့လက်နက်အမျိုးအစားအလုံးကိုလည်းဖယ်ရှားရှင်းလင်းနိုင်ခဲ့ပါတယ်
။ဒီပိုင်းထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার စွမ်းအင်နဲ့ငင်းချက်နဲ့နီးနဲ့အသုံးပြုတဲ့နျူကလ িয়ার ကန်ဒါတွေမှာနိုင်ငံတွေကိုအကူအညီပေးရင်းပူးပေါင်းဆောင်ရွက်နေတာကြောင့်နျူကလ িয়ার အန္တရာယ်ကာကွယ်ရေးနဲ့လုံခြုံရေးကိုအားကောင်းလာအောင်လှုပ်ဆောင်နိုင်နေတယ်လို့လက်ထောက်ဝန်ကြီး Jan Gans ကပြောပါတယ်။လုံခြုံရေးအရာထိရှားလွဲတဲ့ American နည်းပညာတွေကိုအလွဲသုံးစားလုပ်ခံရမှုကနေကာကွယ်နိုင်မှုဖန်တားတဲ့အစီအမံတွေကိုလည်းတိုးမြင့်ဆောင်ရွက်လျက်ရှိပြီးဒပိုင်းတခုပစ္စည်းစီမီကွန်တက်တာနဲ့တခြားထွန်းသက်စနည်းပညာတွေကိုကာကွယ်နိုင်ရေးလှုပ်ဆောင်ရက်ရှိကြောင်းပြောပါတယ်ရင်းနှီးဆုံးမာမိတ်နိုင်ငံတွေနဲ့တသားတဲ့အတူတကွရပ်တည်ဆောင်ရွက်နေတာကအမေရိကန်ပြည်ထောင်စုရဲ့အသိအမှတ်ပြုထိုက်တဲ့တန်ကင်းတမန်ကင်းအမှတ်လက္ခဏာတွေကတခုဖြစ်တယ်လို့လက်ထောက်ဝန်ကြီး Jan Gans ကပြောပါတယ်။ထိုင်ဝမ်ရဲ့ကိုပိုင်တာဝန်ဆိုင်ရာအားကောင်းလာစေရေးပြင်မာမိတ်နဲ့မိတ်ဖက်နိုင်ငံတွေရုရှားလုံလက်နက်ပစ္စည်းတွေကနေကင်းလွတ်နိုင်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုကကူညီပေးနေကြောင်းလက်ထောက်ဝန်ကြီးကထောက်ပြပါတယ်။AUKUS လို့လူသိများတဲ့ Australia, Britain နဲ့ American ပြည်ထောင်စုတို့ကြားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုက American တန်တမာရေးရာမှာအဓိကစံနမူနာတစ်ခုဖြစ်လက်ထောက်ဝန်ကြီး Jan Gans ကညွှန်ဆိုပါတယ်
A generational opportunity that deepens cooperation with
ဒီမှာရဲ့အရင်းနှီးဆုံးမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုနှဆိုင်စေတာကမျိုးဆက်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်ပြီးတော့ဒါဟာ American ပြည်ထောင်စုအတွက်ရေရှည်ကာကွယ်ရေးစွမ်းရည်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအားကောင်းစေကာလွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအတွက်ဘုံသဘောတူညီမှုမျှဝေတည်ရှိတဲ့သဘောထားအမြင်ကိုဆက်လက်တိုးတက်စေမယ့်ပြတ်သားတဲ့လမ်းကြောင်းတစ်ခုကိုဖော်ဆောင်ပေးနေပါတယ်။ဒါဟာဒေသရင်းနဲ့ကမ္ဘာတဝန်းအတွက်နျူကလ িয়ার မပြန့်ပွားရေးစံချိန်စံညွှန်းတွေအတွက်အားကောင်းတဲ့အဟန့်အတားနဲ့ခိုင်မာတဲ့ဂရိကဝတ်တွေကိုလည်းစောင့်ကြည့်ပေးနေပါတယ်
။ရံဘက်နိုင်ငံတွေဒါမှမဟုတ်ပြိုင်ဘက်နိုင်ငံတွေလှုပ်ဆောင်နေတဲ့နေပယ်ရီနဲ့ပတ်သက်ပြီးအနာဂတ်မျိုးဆက်လုံခြုံစိတ်ချစွာရည်တည်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းသိမြင်နားလည်ထားပြီလို့လည်းလက်ထောက်ဝန်ကြီး Jan Gans ကပြောပါတယ်။
ပါစင်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာခုတော့သတင်းကြီးချုပ်ကိုပြောပြပါဦးမယ်ရှမ်းမြောက်ဒေသညီနောင်မဟာမိတ်၃ဘက်နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၁ရက်နေ့ကနေ၃ရက်နေ့ထိတရုတ်နိုင်ငံအတွင်းဆွေးနွေးကြတယ်လို့သိရပါတယ်အတိမပြုတ်နိုင်သေးတဲ့သတင်းရတော့ပြစ်ခတ်ရစေးအသေးစိတ်ကိစ္စတွေနဲ့နှစ်ဖက်ကုံတွေကိစ္စတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုတကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။အစ်ဂျင်နိုင်ငံကာယရူမြို့မှာတော့ Hamas ကိုယ်စားလှယ်အဖွဲ့ဟာ Israel နဲ့ရဲတပ်တပေါင်းပေါ်အတော်ကြာမဲ့အပြစ်ခတ်ရစဲဆွေးနွေးဖို့တရိန်ဝင်တွေကကာယရူမြို့ကိုရောက်ရှိလာခဲ့ပါတယ်။အမေရိကန်ကတော့6ပတ်ကြာအပြစ်ရရေးကိုတွန်းနေပြီးဘူပေါင်းဆိုင်ရာသဘောတူညီချက်ကစပွဲပေါ်ရောက်နေပြီလို့အမေရိကန်တာဝန်ရှိသူတဦးကပြောကြပါတယ်။ပါလက်စတိုင်းကိုယ်စားလှယ်အဖွဲ့ကတော့သဘောတူညီချက်စီမရောက်သေးပါဘူးလို့ဆိုပါတယ်ဒီဆွေးနွေးပွဲကကာတာနဲ့အီဂျစ်တို့ကကြားဝင်စိတ်ဆက်ပေးမဲ့အစ္စရေးကအခုဆွေးနွေးပွဲကိုတက်ရောက်မယ်လို့တရားဝင်အတည်ပြုချက်မပေးပါဘူး VOA ရုပ်သံရမနေ့ပိုင်းအစီအစဉ်ကိုဆုံးသတ်တော့မှာပါဒီကနေ့တတင်းလာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမော်ပါခုအစီအစဉ်ကိုရေဒီယိုကလည်းမနေ့6လကြီးကနေ9လကြီးလိုက်တိုမီတာ3049နဲ့လိုက်လမီတာ190အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလို့ဘေးကင်းရွှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ